အမေရိကန်ပြည်ထောင်စုမှာပြည်တွင်းအကြမ်းဖက်အစွန်းရောက်ဝါဒအန္တရာယ်မြင့်မားနေဆဲဖြစ်တယ်လို့အမေရိကန်တရားရေးဌာနကပြောကြားလိုက်ပါတယ်။ပြည်တွင်းမှာအကြမ်းဖက်အစွန်းရောက်ဝါဒမြင့်တက်နေတယ်လို့အမေရိကန်ထောင်လိုင်းရဲ့အတိုင်းအဝိုင်းရဲ့သုံးသပ်ချက်တွေနဲ့တရားရေးဌာနအမြင်တူတယ်လို့အမေရိကန်အမျိုးသားလုံခြုံရေးဌာနရဲ့လက်ထောက်ရှိနေချုပ်မက်သျူးအော်စတင်ကအောက်လွှတ်တော်တရားရေးကော်မတီဌာနဘွဲမှကြားသာပေးနေတဲ့ကပြောကြားခဲ့တာပါ။နိုင်ငံရေးအရာ FBI ကအန္တရာယ်ကိုပို့ပြီးတော့ချက်ကားပြောနေတယ်လို့ Republican အမတ်တွေကဆွဆွဲနေချိန်မှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့လိုချက်ကားနေတယ်ဆိုတာမဟုတ်ဘူးလို့လည်းညှင်းဆန်ခဲ့ပါတယ်။ American တဲမှာ FBI ကစုံစမ်းတဲ့အစွန်းရောက်အကြမ်းဖက်ဝါဒအခြေခံတဲ့အမှုတွေဟာ2020ခုနှစ်ကစလို့နှစ်ဆပိုများလာတယ်လို့တရားရေးဌာနတာဝန်ရှိသူ Olsen ကကြားနာပွဲမှာပြောကြားခဲ့ပါတယ်။American လွှတ်တော်အစအဦးတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လွှတ်တော်မှစုံစမ်းစစ်ဆေးနေတဲ့လူသိရှင်ကြားဝေဘန်နေသူ Republican အမတ်တဦးဖြစ်တဲ့ Jim Jordan က FBI ဟာထောက်လန်းရေးတွေဟာသူတို့အထက်အရာရှိတွေခြေနဲ့အောင်လို့ပြည်တွင်းအကြမ်းဖက်အစွန်းရောက်မှုနဲ့ဆိုင်တဲ့အမှုတွေကိုချေကားနေတယ်လို့သူကဆွဆွဲခဲ့တာပါအခုနှစ်ပိုင်းနေအတွင်းမှာလူသေစေတဲ့အထိတိုက်ခိုက်မှုတွေကိုလူပြူကြီးစိုးရေးဝါဒီတွေအစိုးရဆန့်ကျင်တဲ့ပြည်သူစစ်တွေကလုပ်နေတယ်လို့ FBI ကပြောပါတယ်ရှင်